တိုက်ပွဲတွေကြောင့်ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခေါမှာကုန်စည်စီးဆင်းမှုအခက်အခဲတွေရှိနေပြီးတော့အခြေခံစားသောက်ကုန်စည်နှုန်းတွေမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်။ခီးတဲ့တင်ကားတွေလည်းအသွားလာမရှိသေးဘူးလို့ဟာခါကိုပြေးဆွဲနေတဲ့ရင်းလိုင်းတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရဲမွန်ပြောပြထားပါတယ်။
တိုက်ပွဲတွေကာလအတန်ကြာဖြစ်ပွားနေတဲ့အတွက်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာကုန်စည်စီးဆင်းမှုတွေမရှိတော့တဲ့အတွက်အခြေခံစားသောက်ကုန်တွေဖြစ်တဲ့ဆန်စီအသီးရွက်တန်းကားတွေအပြင်ဓာတ်ဆီလည်းဝယ်မရတဲ့အခြေအနေနဲ့ကြုံတွေ့နေရတာပါ။ဟာခါမြို့ကိုအဓိကကုန်စည်စီးဆင်းတဲ့ကလေးဟာခါလမ်းပိုင်းနဲ့ဂံကောဟာခါလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့အတွက်အခုလိုအခြေခံစားသောက်ကုန်တွေဈေးနှုန်းမြင့်တက်နေရတယ်လို့ဒေသခံတူကပြောပါရယ်
။ဥပမာဆန်စီတို့ကျွန်တော်ပုံမှန်စားနေကြတော့မခွင့်တောင်းတကြောလို့ရှိတယ်ဆိုတာကိုသိနေတယ်မတောင်းရှိနေတယ်ဖီးယားစပိတ်တာကိုပုံမှန်ကျွန်တော်ပြောပေးအာ6000 9000ရှိတယ်အခုဒီနေ့ဝေတော့တောင်းပါတော့စီအဲ့စပိတ်တာပုံလေးအဲ့လာမြန်ဆုံးစီပြေပါတော့ဆံကုန်းနာတော့ကိုစိတ်ကနေကြာနေပြီပေါ့နော်ကိုတော့ကြာဝန်ဒီဒီတော့ကလေးတွေကတော့အဓိကဒီဟာခါအကြီးဟုတ်စီကြောင်းလာကူမနေ့ကပြီပေါ့နော်ဒီတော့ကျနေတော့ဒီသူတို့ကဖြစ်နေတယ်လို့ဘုံအဲ့ကလေးတွေကလည်းဘုံကပြင်းတယ်ဆိုတော့အဲ့ဒီကနေတော့ဟာခါဒီအနေနဲ့မှဟောလမ်းရှိတော့အဓိကလမ်းကဒီကြောင်းရှိတယ်ဆိုတော့
တိုက်ပွဲတွေကြောင့်ခီးတဲ့မော်တော်ယာဉ်လိုင်းတွေလည်းရပ်နားထားရပြီးကုန်စည်စီးဆင်းမှုအခက်အခဲတွေရှိတာကြောင့်အခုလိုကုန်စည်နှုန်းတွေထိုးသက်သွားခဲ့တာလို့ခီးတဲ့တင်ဂိတ်တခုကတာဝန်ရှိသူတူက VOA ကိုပြောပါဗျ။တွား
လို့လာလို့ကာရလို့ဆေးကားတွေမရှိလို့အခါမှာကားတွေမရှိလို့လူစီကားတိမှမရှိတော့တာခုကအိုက်ကားဖြနေတွားတာလေအိုက်ကားဖြဆိုရင်လာလေတော်ဆိုးရဲဆိုတော့ကားတိုင်းနဲ့မတွားနိုင်ဘူးတွားရင်တောင်မှတပတ်တစ်ခေါက်တောင်မတွားနိုင်ဘူးအဲ့လိုမျိုးဖြစ်နေတာအဲ့အကြောင်းမို့လို့
ကုန်စည်အနှဲငယ်စီးဆင်းနိုင်တာဆိုလို့ဂံကောဘက်ကနေမတူပြီးမြို့နယ်တဲကိုဖြတ်တန်းပြီးဟာခါမြို့တဲဝင်ရောက်တဲ့လမ်းပဲရှိတယ်လို့ဒေသခံတွေကပြောပါတယ်။အရင်ကရန်ကုန်ကနေဟာခါကိုတရက်တာခီးတာကြာမြင့်ပြီးအခုခါလမ်းမှာ9ရက်နီးပါးကြာမြင့်တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ဟာခါမြို့ထဲမှာ73စီပြက်လက်နေတဲ့အတွက်ကားအသွားအလာမရှိတဲ့လောက်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ကလေးဟာခါလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတာတလားကျော်ကြာမြင့်နေပြီးတိုက်ပွဲအတွင်းစစ်တပ်ရှင်နှန်းကိုဖျက်ဆီးနိုင်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဟာခါမြို့နီးချွန်ကျုံရွာမှာအခုတည်းကတိုက်ပွဲတွေဆက်ရှိနေသလိုစစ်တပ်ဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာနေစဉ်ရဆက်ဆူလိုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းဟာခါမြို့အနီးကမြေအောက်ဖိုင်ဘာကြိုးလက်နက်ကြီးထိမှန်ဖျက်ဆီးသွားတဲ့အတွက်အင်တာနက်ပြတ်တောက်နေတယ်လို့လည်းဆိုပါတယ်။အခုလိုဟာခါမြို့အနီးတဝိုက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားတာမရှိပါဘူးခင်ဗျာ။